င်္ဂလာပါရှင်။ပရဟိတလုပ်ငန်းနေလုပ်နေတဲ့ခင်းနှင်းကြည်သားဆိုတဲ့နာမည်နဲ့သူဦးဆောင်နေတဲ့တကူတော့ပရဟိတသမားများအဖွဲ့ဆိုတာကိုတော့ Facebook စာမျက်နှာကနေကျွန်မသတိထားမိခဲ့တာပါ။မြို့ပြနဲ့ဝေးလံပြီးတော့ဖွံ့ဖြိုးမှုနည်းတဲ့တောင်တန်းဒေသတွေမှာတကူတော့ပရဟိတလုပ်ရင်းကနေအခုတော့စိတ်တူကိုယ်တူတငယ်ချင်းတွေနဲ့ပူးပေါင်းပြီးတော့ကွန်ရက်ဖွဲ့ပြီးလူမှုရေးလုပ်ငန်းတွေလုပ်နေတဲ့သူတို့အကြောင်းလေးကိုဒီတစ်ပတ်မှတော်တာရှင်တွေကိုကျွန်မမိတ်ဆက်ပေးချင်ပါတယ်ရှင်။ဒီကောပရာဟိတလုပ်ငန်းတွေလုပ်နေတဲ့မခင်နှင်းကြည်တာကဒီလူမှုရေးလုပ်ငန်းစပြီးလုပ်ဖြစ်ခဲ့တဲ့အကြောင်းကျွန်မကိုအခုလိုစပြောပြပါရစေ
။စပြလိုက်တဲ့အကြောင်းရင်းကကျွန်မတို့နာဂိရောက်တဲ့အခါကျတော့ကျွန်မရဲ့နာဂိဖြစ်တဲ့အရာတွေတိုင်းဒေသကိုကျွန်မသွားတယ်။သွားတဲ့အခါကျတော့အချိန်မှပဲလှူနေတဲ့လူတွေရှိရပေါ့နော်။ဒါပေမဲ့တကယ်တမ်းလူတွေကြားထဲမှာကျွန်မ၃ရက်လောက်သလုံးနဲ့အတူတူသွားနေလိုက်တဲ့အခါကျတော့တကယ်ဒုက္ခရောက်နေတဲ့လူတွေစီကိုအဲ့အကူအညီတွေကဟိုရောက်မလာတာမျိုးတွေ။နောက်တစ်ခုကဒုက္ခတကယ်ရောက်တာမဟုတ်ဘဲနဲ့ရောက်ချင်အောင်စောင့်ပြီးတော့လူတွေစီအကူအညီယူနေတာမျိုးတွေကျွန်တော်တွေ့တဲ့အခါကျတော့တကယ်ကိုလူတွေကြားထဲမှာထဲထဲဝင်ဝင်လုပ်ရမယ့်လုပ်ငန်းတွေရှိသေးတယ်။အဲ့လိုလုပ်ရမယ့်အဖွဲ့အစည်းမျိုးတွေတဲ့ဟိုလိုအပ်နေတယ်ဆိုတော့ကျွန်မကမြင်ပြီးတော့အဲ့ချိန်လေးကကျွန်မရဲ့ခံစားချက်တွေမှာဒီလုပ်ငန်းတွေကိုလုပ်မယ်ဆိုတဲ့ခံစားချက်တွေရခဲ့တာပါ
။အထူးသဖြင့်ကတော့မြို့ပြနဲ့ဝေးပြီးတော့လူသူအယောက်အပေါက်နေတဲ့တောင်တန်းဒေသဘက်တွေမှာလူမှုရေးတွေလုပ်ဖြစ်ခဲ့တယ်လို့လည်းဆိုပါတယ်
။တကယ်ပဲပေါ့နော်။တကယ်ကျွန်တော်လုပ်နေတဲ့လုပ်ငန်းတွေကလူတွေပေါ်ကိုတကယ်ထိရောက်ရတာ။နောက်တစ်ခုကတကယ်ကိုလိုအပ်တဲ့နေရာတွေကျွန်တော်တို့လုပ်နေတဲ့နေရာတွေနဲ့ဟိုအဝင်ကွင်းကျောင်းမှာဖြစ်ရလားဆိုတော့ကျွန်မတန်တရားဖြစ်လာတယ်ဖြစ်လာရတယ်ကျွန်မ2000လေလောက်ကျတော့ကျွန်မခကြီးတွေသွားတယ်ခကြီးတွေသွားတဲ့အခါမှာတကယ်ကိုဇလန်းသမီးရဲ့နေရာတွေရှိနေတယ်ကျွန်တော်တို့လုပ်ပေးနေတာတွေဆက်ပို့ပြီးတော့လုပ်ပေးရအောင်ပဲနေရာတွေကိုကျွန်တော်တို့တွေ့တယ်အဲ့ဒီနေရာလေးတွေကိုလူတွေကအတိမပြုလာတယ်နောက်တစ်ခုကရှာတွေ့သွားမယ်ပေါ့နော်တွေ့သွားမယ်ဆိုရင်လူတွေကတော့အစိုးရဘက်ကရောတစ်ခုပူညီလိုက်ခြင်းရပြီပုံမှန်မြန်ဆန်လာလိမ့်မယ်ဆိုတော့ကျွန်မကမြင်သွားတယ်မြင်သွားတဲ့အခါကျတော့ကျွန်မအဲ့ဒီလိုမျိုးလူသူရောက်ပေါက်နေပြီးတော့သူမျိုးအားနေတဲ့နေရာလေးတွေကိုရှာမယ်ဆိုပြီးကျွန်မ2012ခုနှစ်မှာခီးသွားရင်းနဲ့အဲ့ဒီနေရာလေးကိုကျွန်မရှာတွေ့ခဲ့တာပါအဲ့ဒီတော့ကျွန်မအဲ့ဒီတောင်းတဲ့ data လေးကိုကျွန်မစပြီးတော့သူမျိုးလုပ်ငန်းလေးပတ်ဖြစ်တာပါရှင်
သူကလူမှုရေးလုပ်ငန်းတွေအတွက်တယောက်တည်းမဟုတ်တော့ပါဘူးเนาะတကူတော့ပရဟိတသမားများကွန်ရဲဆိုပြီးတော့စိတ်တူကိုယ်တူရှိကြတဲ့တငယ်ချင်းတွေနဲ့စုပြီးတော့လုပ်နေပါတယ
်ကျွန်တော်တို့တကူတော့ကွန်ရဲကိုစတင်ထောင်းတာက2012ခုနှစ်ဒီဇင်ဘာလပေါ့เนาะဒီဆိုရင်အဖွဲ့ဝင်ပေါင်း7ယောက်ရှိရပေါ့เนาะဆိုတော့ထပ်ပြီးတော့အဖွဲ့ဝင်ဖို့အတွက်ကမ်းလှမ်းလာတဲ့လူတွေရှိတော့ကျွန်တော်တို့အဲဒီကမ်းလှမ်းလာတဲ့လူတွေနဲ့အင်အားဖြည့်ပြီးတော့ကျွန်တော်တို့ကွန်ရဲကိုတစ်ချက်ပို့ပြီးတော့အားကောင်းပြီးတော့အချိန်ကိုအောင်ဆက်ပြီးဆောင်ရွက်တာကိုရှိပါတယ်ကျွန်တော်အခုလုပ်နေတာကမကွေးတိုင်းရန်မြို့နယ်အနောက်ဘက်ကတောင်တန်းတွေပေါ့နော်အဲ့ဒီတောင်တန်းပေါ်မှာရှိနေတဲ့လူတွေရှိရဲ့လူတွေကိုအဓိကစမ်းမရေးကျွန်တော်ရှေ့တွေပူပေးတယ်ပညာရေးအတွက်ဆိုရင်ကလေးတွေကိုကျောင်းနေလျှောက်ပေးတယ်ကျောင်းနေချပေးတယ်နောက်တစ်ခုကတက္ကသိုလ်အဆင့်ရောက်နေတဲ့ကလေးတွေကိုဆိုတော့ကျွန်တော်ကျောင်းပညာသင်ပေးထောက်ပံ့မှုတွေပေးရဲနောက်တစ်ခုကသူတို့တွေရဲ့စမျိုးရေးအတွက်ကျွန်တော်ရေးရင်းရေကန်တွေတူးပေးတာမျိုးသူတို့ရဲ့အလုပ်ကိုင်းခွင့်လန်းတွေရဖို့အတွက်ပို့ပြီးတော့ဒီ data room မှာရှိတဲ့စီးပွားရေးလုပ်ငန်းတွေကိုနောက်ကနေအမိုးကူညီတာမျိုးတွေကျွန်တော်လုပ်ပါတယ်
သူတို့ရဲ့လူမှုရေးလုပ်ငန်းတွေအတွက်ဘယ်လိုရည်တည်လုပ်ကိုင်နေသလဲဆိုရဲကျွန်မမေကုံးကိုတော့မခင်နှင်းကြည်သားကအခုလိုရှင်းပြပါတယ်
။ကျွန်မတို့ကအဲ့ဒီလိုမျိုး data တစ်ခုကိုဟိုအကူအညီပေးတဲ့အခါကျရင်ကျွန်မကိုသူများတွေကနေကြတယ်။အဲ့ဒီလိုမျိုး data တစ်ခုကိုအကူအညီလုပ်ဖို့အတွက်အဖွဲ့အစည်းတကြီးတစ်ခုကနေကျွန်မကိုဖန်ပေးနေကြလားပေါ့နော်။ဆိုတော့အဲ့ဒီလိုမျိုးလုံးဝမဟုတ်ဘူး။ကျွန်မတို့တကူတော့ကွန်ရက်ကကျွန်တော်တို့ရဲ့လုံဆောင်ချက်တွေကို Facebook ကိုပဲအခြေခံတယ်။ Facebook ပေါ်မှာတင်ပေးတယ်။တင်ပေးပြီးတော့အဲ့ဒီဒီရင်းဒီပါလူတွေစိတ်ဝင်စားတဲ့လူတွေနဲ့စုပြီးတော့ကျွန်မအဲ့ဒီ data ကိုအမေတို့ကြာလာပါဟုတ်ကျွန်တော်တို့ကအခက်အခဲဘယ်လိုကြုံရလဲဆိုတော့ကျွန်တော်ကအပြင်မှာကိုယ့်အကူလှုပ်လှုပ်ရတယ်အလုပ်လုပ်ရတယ်ဆိုတော့ကျွန်တော်ဒီဖွံ့ဖြိုးရေးရတဲ့ငွေယူတာမဟုတ်ခဲနဲ့ကိုယ့်အကူရက်တည်ရတဲ့အတွက်အလုပ်လုပ်ရတယ်အလုပ်လုပ်ရတဲ့အခါမှာကျွန်တော်ခီးကြီးဆက်ဖို့အတွက်အဲ့ဒီအချက်ကိုကျွန်တော်တို့အားလုံးကြုံရရတယ်ပေါ့ဆိုတော့အဲ့ဒီမှာကျွန်တော်အလုပ်ရှင်နေတဲ့နားလည်မှုယူရတယ်ကျွန်တော်အဲ့ဈာကလာအချိန်တူတူလေးအတွက်မှာကျွန်တော်တို့ရှင်သားတွေပြီးပြီးဖို့အတွက်နေရောညောင်းတပြက်ခီးပြန်သွားရတယ်နောက်ရောက်တာနဲ့အဲ့ဒီမနက်မှာရုံးပြန်တက်ရတယ်အဲ့လိုမျိုးအခက်အခဲကိုကျွန်တော်တို့အများအားကြုံတပြက်နေရတယ်ရှင့်
သူဘဝမှာဆန်ထားရတဲ့ပရဟိတစေတနာရှင်မေတ္တာရှင်တွေရဲ့အများကောင်းကျိုးအတွက်စိတ်ထားတွေကိုအားကြရင်ပရဟိတလုပ်ငန်းတွေလုပ်နေတဲ့သူ့ရဲ့ခံယူချက်နဲ့ပတ်သက်လို့တော့
ပရဟိတလုပ်ငန်းထဲမှာကျွန်မလေးစားအားကြရတဲ့လူတွေဆိုရင်တော့ကျွန်မပထမဆုံးအားကြတာကမာတာထေရာကျွန်မသူ့ကိုအားကြတယ်နောက်တစ်ခုကဒိုင်ယနာသူ့ကိုအားကြတယ်နောက်တစ်ယောက်ကဂန်နီပေါ့နော်အခုလက်ရှိမှာကျွန်မသူ့ကိုအားကြလဲဆိုရင်အင်ဂျလီနာဂျိုလီကျွန်မသူ့ကိုအရင်အားကြတယ်သူ့လိုစိတ်ထားမျိုးကျွန်မမထားနိုင်ဘူးပေါ့နော်သူ့လိုမျိုးတကယ်ကိုနည်းနည်းနဲ့ကျွန်မလုံးနိုင်သေးဘူးပေါ့နော်ဆိုတော့သူ့ကိုကျွန်မအားကြတယ်ကျွန်မပရဟိတလုပ်တဲ့နေရာမှာကျွန်မရဲ့ခံယူချက်ကတော့ကျွန်မတို့လုံဆောင်ချက်တိုင်းဟာတကယ်ကိုအကျိုးမျက်ရှိရမယ်တကယ်ကိုကိုချိုးအတွက်မဟုတ်ခဲနဲ့အဲ့ဒီကျွန်မတို့လုံဆောင်ချက်တိုင်းဟာကျွန်မတို့လုပ်နေတဲ့ရည်ရွယ်ချက်ကိုအားပေးပြီးတော့အားမြောက်ပြီးတော့ ဒီတကယ်ကျမတို့ဖြစ်စေခြင်းနဲ့လိုအပ်နေတဲ့သူတွေကိုအကျိုးမြတ်တစ်ခုရသွားစေခြင်းနဲ့နောက်တစ်ခုကကျမတို့ကစိတ်ဓာတ်ဆိုတာကသူတစ်ပါးကိုကူညီတာကူညီတယ်ဆိုတာကကူညီပြီးတော့သူတို့တွေကကျမတို့အပေါ်မှီခိုးတာမဟုတ်ဘဲနဲ့ကျမတို့ကလည်းသူတို့ကိုတွဲဘူးသူတို့ကလည်းကျမတို့လက်ကိုတွဲတယောက်နဲ့တယောက်လက်တွဲကြရင်းနဲ့ပန်းတိုင်ကိုရအောင်သွားကြတဲ့အခါမှာသူလဲသူ့ချစ်တဲ့ပုံမှာသူရက်တီကိုလဲကိုချစ်တဲ့ပုံမှာကိုရက်တီအဲ့ဒီလူမျိုးနဲ့ကျမတို့ကပြန်လဲထုမှတ်သွားခြင်းပါတယ်။အကြောင်းလဲဆိုတော့ကျမတို့ကတကယ်တရားနှီးခိုးရင်စက်မကူညီနိုင်တော့တဲ့အခါမှာသူကအကူညီရမှရက်တီတဲ့လူမျိုးဖြစ်သွားမှာလို့ကျမတို့ကဆိုရင်းနေ။အဲ့တော့သူတို့ကိုသူထုမှတ်သွားအောင်ကျမတို့ကကူညီတယ်။အဲ့ဒါကျမတို့ရဲ့ရက်တီချက်ပါ
။ဒါကတော့တကူရောပရဟိတသမားများကိုရက်ကိုဦးဆောင်နေတဲ့မခင်နှင်းကြည်သားပါရှင်။မေတ္တာတရားဆိုတာဟာကြီးမားတဲ့မေတ္တာနဲ့သင်ငယ်တဲ့အရာတွေကိုဆောင်ရွက်ပေးခြင်းပဲဖြစ်တယ်လို့ကယူနာရှင်မသားထရီဇာကပြောခဲ့ပူပါတယ်။ကျမတို့မြန်မာနိုင်ငံထဲမှာကနွမ်းပါပြီးတော့ဖွံ့ဖြိုးမှုနေတဲ့နေရာဒေသတွေအများအပြားရှိနေသေးတယ်လို့အဲ့ဒီဒေသကလူတွေရဲ့ဘဝတိုးတက်ရေးနဲ့အတူသူတို့ရဲ့ခြေလမ်းတိုင်းတွေမှာလည်းသူတို့ဘဝကိုအမောပြေစေနိုင်မဲ့ပန်းကလေးတွေပွင့်နိုင်ဖို့အခုအညီတွေလည်းအများအပြားလုပ်နေပါတယ်။ဒါကြောင့်အများအကျိုးအတွက်လုပ်နေကြတဲ့လူမှုရေးလုပ်ငန်းတွေပရဟိတလုပ်ငန်းလုပ်နေကြတဲ့သူတွေကိုကျမတို့ကလည်းတက်နိုင်တဲ့နေရာကနေဝိုင်းဝန်းအားပေးဖို့လိုတယ်ဆိုတဲ့ကျမရဲ့ခံယူချက်ကိုပြောပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရနာခွင့်ပြုပါအောင်ရှင်။နောက်တစ်ပတ်မှကျမတို့ပြန်ဆုံရအောင်ပါနော်။တော်တော်ရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။